2009ခုနှစ်တုန်းကမြန်မာတပ်မတော်ကတိုက်ထုတ်လိုက်တာကြောင့်ရှမ်းပြည်နယ်ကလေးကနေသူ့နယ်မြေတွေကနေထွက်ပြေးသွားရတဲ့ဥဖုံကြားရှင်ရဲ့ကိုကန့်တပ်ဖွဲ့ဟာအခုခါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအင်အားပြန်လည်စုဆောင်းပြီးတော့ခြေကုပ်ယူဖို့ကြိုးစားလာနေတဲ့ချိန်ထဲမှာပဲဥဖုံကြားရှင်ရဲ့သတင်းတွေကိုတရုတ်မီဒီယာတွေကအခုရက်ပိုင်းမှာဖော်ပြလာနေပါတယ်။ဥဖုံကြားရှင်ကိုကန့်တပ်ဖွဲ့ရဲ့အနေထားအင်အားကြီးထွားလာမှုနဲ့ညီညာရေးအလားအလာတွေကိုကိုညံဝဲအောင်ကအခုလိုစုစည်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
။ကိုကန့်ခေါင်းဆောင်ဥဖုံကြားရှင်ရဲ့တပ်ဖွဲ့ကိုမွေးရေးစေဝါရှာဖွေဖို့အကြောင်းပြချက်နဲ့2009ခုဩဂုတ်လထဲမှာမြန်မာတပ်မတော်ကဝင်ရောက်တိုက်ခဲ့ပြီးဥဖုံကြားရှင်တို့ထွက်ပြေးသွားခဲ့ရပါတယ်။တပ်မတော်ရဲ့ဒီလှုပ်ဆောင်ချက်ပေါ်မှာသူတို့အနေနဲ့နာကြီးကြောင်းတရုတ်ကွန်မြူနစ်ပါတီပိုင်း Global Times သတင်းစာရဲ့အင်တာဗျူးမှာဥဖုံကြားရှင်ကဒီရက်ပိုင်းအတွင်းပြောဆိုလိုက်တာပါ။ဒီအကြောင်းယူနန်ပြည်နယ်မှာနေထိုင်တဲ့မြမအရေးလိလာသူဒေါက်တာလှကျော်စောပြန်ပြောပြတာက
ဥဖုံကြားဆင်းတို့ဘာလို့ဘက်ကလည်းတရုတ်ဖက်ထက်အစိုးပိုင်းကသူကအစိုးရနဲ့ပဲနာဝတာတို့နာဖာတို့နဲ့ပဲဥမာဘုတ်ကျုပ်ခင်ညွန့်တို့ဘာလို့လဲအတော်ရင်းလိုက်တာ哦အဲ့တော့အဲ့ဒီဘက်ပဲတော်တော်ရောက်သွားတယ်နောက်ပိုင်းကြတော့မှဒီအဲ့ဘုတ်ကျုပ်ခင်ညွန့်တို့ကပဲကိုကအဖွဲတွဲမှာသူတို့ကွဲအောင်ကိုတပင်တက်တဲ့အစုတွေကွဲသွားအောင်လုပ်လိုက်တာပေါ့အဲ့လိုလုပ်လိုက်တော့မှသူတို့တော်တော်နာကြီးသွားကြလာပေါ့သူတို့မှတော့နာကြီးစိတ်တော့တော်တော်ရှိတယ်သူတို့မောင်းထုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့တော့ဒါကြောင့်မလို့ဒီစီးဆိုးရကိုပြန်လဲမောင်းထုတ်ပြီးတော့သူတို့ကဒီနေရာကိုသူတို့ပြန်ယူမယ်ဆိုတဲ့သဘောပါပဲသူပြောတာ
အခုတော့ဥပုံကြားရှင်ရဲ့ကိုကန့်တပ်ဖွဲ့ဟာသူတို့ရဲ့ငကိုမူလဒေသမှာပြန်လဲအခြေစိုက်နိုင်ခြင်းမရှိသေးပေမဲ့ရှမ်းပြည်မြောက်ပိုင်းကအခြားတိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေနဲ့ပူးပေါင်းလှုပ်ရှားမှုတွေရှိနေတဲ့အကြောင်း UNFC တိုင်းဒေသတပ်ပေါင်းစုအဖွဲ့ရဲ့ပြောခွင့်ရသူဗိုလ်မှူးကြီးခွန်ဩကာက VOA ကိုရှင်းပြပါတယ်
။ကိုကကဒီသူတို့ကိုကအတိုက်ခံရတုန်းကသူတို့ရဲ့တရုတ်ပြည်မှာအထားတဲ့ဗာကငွေစင်းအလုံးကိုတရုတ်က freeze လုပ်ထားတယ်လောက်ထားတဲ့ဟာကိုမနှစ်က2014နှစ်ဥပိုင်းလောက်မှာတရုတ်ကပန်အကောင့်တွေအားလုံးပြန်လွှတ်ပေးလိုက်တဲ့ခါကျတော့သူတို့အထားတဲ့တရုတ်ငွေတွေပေါ့လေအများကြီးပြန်ရတယ်။တပည့်ငွေကြေးပေါ်မှာမူတည်ပြီးတော့လူသစ်စုပေါင်းပြီးတော့သူတို့တိုင်အားတိုးချဲ့တာပေါ့။ကိုအတင်းချဲ့တဲ့ဟာကိုပင်သန်းတို့ဘာလို့အားလုံးကတော့ကချင်မှာပဲပင်သန်းတွေပဲယူတာပဲ။မန်ကန်ရေးရဖွင့်လို့တိုးတက်မှုတစ်ခုကတော့ဒီ2014ခုနှစ်ဩဂုတ်လမှာကျင်းပတဲ့ဒိုင်းမနီလာအဲဒီကနေစပြီးတော့ဒီကျွန်တော်တို့ရဲ့ UFC ရဲ့တရားဝင်အဖွဲ့ဝင်အဖွဲ့ကြီးဖြစ်လာတယ်။နံပါတ်7မြောက်ပါ
။ပြီးခဲ့တဲ့2နှစ်အတွင်းရှမ်းပြည်နယ်မှာပြန်လည်အခြေကုပ်ယူလာတဲ့ဥဖုံကြားရှင်ရဲ့တပ်ဖွဲ့အင်အားတစားစကြီးလာတာကိုမြမတပ်မတော်ဘက်ကမလိုလားပေမဲ့ပြဿနာတွေကိုနိုင်ငံရေးနည်းနဲ့ပဲဖြေရှင်းမှသာရလိမ့်မယ်လို့ဗိုလ်မှူးကြီးခွန်ဦးကကမြင်ပါတယ
်။တပ်မတော်ကတော့ကိုကန့်ကိုအပေါ်မင်းနဲ့ပြောတာကတော့မကြိုက်ဘူးအင်အားကြီးကြတာကတော့မကြိုက်ဘူးကိုကန့်က2013ခုနှစ်မှာလူ150ရှိတယ်2014ခုနှစ်တည်းမှာပဲလူ900 400ဖြစ်လာတယ်စသဖြင့်ပါလေဒါကတော့ဆေးရတော့မကြိုက်ဘူးပေါ့ဒါလို့တို့ကိုကန့်နဲ့နေရာကတော့ထိန်းချပြီးတိုက်ပွဲနဲ့နိုင်ခဲ့တယ်သူကကြွားတာဟုတ်အခုကိုကန့်ပြန်လဲပေါ်လာပြီးတော့ကိုကန့်အနေနဲ့လည်းပဲတရားမျှတရဲ့ဒီနိုင်ငံရေးစီမံခန့်ခွဲပေါင်းစုလာတဲ့ခါကျတော့ကံဖက်ပြီးတော့တိုက်ခဲ့တဲ့ဟာကိုပြန်ပြီးတော့ပုံစံဖို့လိုလာတဲ့သဘောရှိတာပေါ့။ဒါတို့တော့လည်းပဲအခုရာသီကစစ်တိုက်တဲ့ရာသီမဟုတ်ဘဲနဲ့ပြည်ဆိုင်ရာဆွေးရေးနိုင်ငံရေးစနစ်ဝဲကျင်းပရေးဆိုတဲ့ရာသီဖြစ်နေတော့အဲ့ဒီလမ်းကြောင်းပေါ်မှာပဲသွားလို့ရှိရင်တော့အဆင်ပြေဆုံးဖြစ်မှာပေါ့
။နိုင်ငံရေးနည်းရဖြည့်ရှင်းဖို့ဒီလိုတောင်းဆိုနေပေမဲ့မြန်မာတပ်မတော်ကမိမိရဲ့အကျိုးစီးပွားတစ်ခုတည်းကိုသာတွေးနေရင်ငញ្ញရင်အစ်စ်မှန်ကိုရဖို့ခက်လိမ့်မယ်လို့ဒေါက်တာလှကျော်စိုးကဝေဖန်လိုက်ပါတယ်
။အခုဗမာပြည်မှာဘသူဘာပဲပြောဦးသိန်းစိန်ပြောပြောဦးရွှေမန်းပြောပြောအားလုံးကစစ်တပ်မျက်နှာကြည့်နေရတာ။စစ်တပ်ကဒီရင်းငញ្ញရေးမလို့ခြင်းနေသူတွေစစ်တပ်ကဒီပြည်ရင်းငញ្ញရေးကိုအကြောင်းပြပြီးချမ်းသာနေသူတွေသူတို့ဘတော်မှငញ្ញရေးရမှာမဟုတ်ဘူး။အဓိကစစ်တပ်ကစိတ်သက်ပြောင်းမှရမှာ။ဥပမာအင်ဒိုနီးရှားလိုအင်ဒိုနီးရှားကြတော့စစ်တပ်ကလည်းငါလည်းစားမယ်မင်းတို့လည်းစားဆိုပြီးတော့အဲ့လိုစိတ်ထားမျိုးရှိရင်အတော်အသင့်သက်သာအောင်မယ်ဗမာပြည်ကအခုကငါတို့ကဒီစားမယ်မင်းတို့ဘယ်သူမှမစားဘူးဆိုတဲ့စိတ်နဲ့ဒီစစ်တပ်နဲ့ကတော့ဘတော်မှမရအောင်ငြိမ်းချမ်းရေးတော့
ဥပုံကြားရှင်ဥဆောင်တဲ့ကိုကန့်တပ်ဖွဲ့ဟာ1989ခုနှစ်တုန်းကစစ်အစိုးရလက်ထက်မှာအပြစ်ခတ်ရက်စဲခဲ့မှုတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်ခင်ဗျာ